လစ်ပိုင်နိုင်ငံမနီလာမြို့မှာအရှတရဲ့နိုဗယ်ဆုလို့တင်စားခေါ်ဝေါ်ကြတဲ့ရီမွန်မဆိုင်ဆိုင်ဆုကိုမြန်မာနိုင်ငံကမြန်မာနောင်းသတင်းအရီတာချုပ်ကိုဆွေဝင်းဒီကနေ့လက်ခံရယူခဲ့ပါတယ်။သတင်းသမားကိုဆွေဝင်းဟာသတင်းစာစာနယ်ဇင်းသတင်းပညာကိုလက်ကင်ပြုပြီးတရားမျှတမှုနဲ့အမှန်တရားကိုရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူအဖြစ်အရွေးချယ်ခံခဲ့ရတာပါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့ Raymond Magsaysay ဆုရှင်တွေကိုဒီကနေ့စုချင်းမြင့်ပွဲအခမ်းအနားပြုလုပ်ခဲ့တဲ့အကြောင်းမဆုမွန်ကစုစည်းတင်ပြထားပါတယ်ရှင
်ဒီကနေ့စက်တင်ဘာလ9ရက်နေ့တနင်္လာနေ့မှာတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာ2019ခုနှစ်အတွက် Raymond Magsaysay ဆုချင်းမြင့်ပွဲအခမ်းအနားကျင်းပနေတာဖြစ်ပါတယ်Raymond Magsaysay ဆုကိုမြန်မာနိုင်ငံကမြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းနဲ့အတူဒီနေ့အတွက်ဆုချင်းမြင့်ခံရသူတွေကတော့ဖိလစ်ပိုင်နိုင်ငံကဂီတပညာရှင် Royal Karabakh တောင်ကိုရီးယားနိုင်ငံကအနိုင်ကျင့်မှုတိုက်ဖျက်ရေးလှုပ်ဆော်စည်းရုံးသူ Kim Jong Ki အိန္ဒိယနိုင်ငံကရုပ်တံသတင်းတင်ဆက်သူ Ravish Kumar ထိုင်းနိုင်ငံကလူခွေလှုပ်ရှားသူ Ekana Nila Pradeep တို့ဖြစ်ကြပါတယ်မြန်မာနိုင်ငံကမြန်မာနောင်းအယ်ဒီတာချုပ်ကိုဆွေးဝင်းကိုဒီနေ့2019ခုနှစ်အတွက် Raymond Magsaysay ခေါင်းဆောင်မှုဆိုင်ရာဆုရှိအဖြစ်ရွေးချယ်ချီးမြှင့်ကြောင်းအခုလိုကြေညာခဲ့ပါတယ
် The 2019 Raymond Magsaysay Award for Emergent Leadership ကိုဆွေးဝင်းမြန်မာ is one of the most challenging environments for the practice of journalism in Asia, with its history of military rule and weak civic institutions. Building an independent.
2019年度 Raymond Magsaysay 港澳木三亚苏新阿罗国税委举办的，马来西亚的媒体的媒体马里对开开新项目苗族的因塞尼亚的阿夏南人的这个的南人举办的。မနက်ငယ်ဟာသမိုင်းကြောင်းအရဆိုရင်လေစစ်အုပ်ချုပ်ရေးအောက်မှာအရက်ဖက်အဖွဲ့အစည်းတွေအားနည်းခဲ့တဲ့နိုင်ငံမှာ
ကိုဆွေဝင်းဟာလွတ်လပ်ပြီးတော့ချင်းဝင်းတိုက်ခါနဲ့ကိုက်ညီတဲ့လူမှုဘဝတွေအကြောင်းထဲထဲဝဝစုံစမ်းဖော်ထုတ်ရေးသားတဲ့စာနယ်ဇင်းပညာကိုလက်ကင်ပြုပြီးတော့တရားမျှတမှုနဲ့အမှန်တရားရှာဖွေရမှာမဆုံးမနစ်စတိုးပန်းခဲ့သူဖြစ်တာကြောင့်ဒီစုကိုချီးမြှင့်တာဖြစ်ကြောင်း Raymond Magsaysay ဆုရဲ့ Foundation တာဝန်ခံကပြောသွားတာပါဒီကနေ့ကျင်းပတဲ့ Raymond Magsaysay ဆုရှင်ကိုဆွေဝင်းကိုတိုင်ဆုတက်ရောက်ယူခဲ့တာဖြစ်ပါတယ် Raymond Magsaysay ဆုရှင်ကိုဆွေဝင်းကဆုကိုကိုတိုင်လက်ခံရယူပြီးတဲ့နောက်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ကြောင်းလည်းဖွဲ့စည်းပုံအခြေခံဥပဒေအောက်သတင်းမီဒီယာသမားတွေလက်ရှိရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုအခုလိုပြောသွားပါတယ်
။ According to the current constitution, however, the military remains the most dominant force in our country, which controls key ministries and holds one quarter of seats in the legislature. The predominance of the military rule in a number of ethnic minority areas.And the rise of nationalism is the major challenge facing the
ညီမနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာနိုင်ငံပေါ်မှာအတော်လေးရှုံးမှုထားပါတယ်။စစ်တော်ရဲ့လေးပုံတပုံနဲ့အစိုးရအဓိကနေရာတွေကိုစစ်တပ်ကယူထားပါတယ်။အခုလိုမျိုးစစ်တပ်ကြီးဆိုးပြီးတော့တိုင်းသားဒေသတွေကတိုက်ပွဲတွေဖြစ်နေတာနောက်အမျိုးသားရေးဝါဒခေါင်းဆောင်လာတာတွေကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအတွက်ချင်းချောက်မှုတွေဖြစ်နေပါတယ်။
2019ခုနှစ်အတွက် Raymond Magsaysay ဆုရှင်ကိုဆွေဝင်းကလက်ရှိမြန်မာသတင်းမီဒီယာရဲ့အခြေအနေစင်ခေါ်မှုတွေကိုပြောဆိုခဲ့တာပါမြန်မာနိုင်ငံဒါချုပ်ကိုဆွေဝင်းဟာ Raymond Magsaysay ဆုချီးမြှင့်ခံရတဲ့ခုနှစ်ဦးမြောက်မြန်မာနိုင်ငံသားဖြစ်ပါတယ်အာရှတိုက်ရဲ့နိုဘယ်ညီညွတ်ရေးဆုလို့နိုင်ရှင်ခေါ်ဆိုကြတဲ့ Raymond Magsaysay ဆုကိုတော့1958ခုနှစ်မှာစတင်ချီးမြှင့်ခဲ့တာဖြစ်ပါတယ်1959ခုနှစ်မှာတော့မြန်မာနိုင်ငံကသတင်းစာဆရာဦးလောယုံပရိဒါအလှရှင်ဒေါ်တီတီလူး2002ခုနှစ်မှာတော့ဒေါက်တာစင်တရာမောင်2009ခုနှစ်မှာတော့ကရင်တက်ကြွလှုပ်ရှားသူကစောပါ2013ခုနှစ်မှာတော့မေတ္တာဖွံ့ဖြိုးရေးဖောင်ဒေးရှင်းတည်ထောင်သူကချင်မျိုးသမီးလဖိုင်ဆန်းရော်နဲ့2015ခုနှစ်မှာတော့နိုင်ရီကူညီမှုအသင်းတည်ထောင်သူဦးကျော်သူတို့ရရှိခဲ့ပြီးဒီနေ့2019ခုနှစ်အတွက်ကတော့မြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းစုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်ရှင်